VOA မြန်မာဝိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကုသရေးမှာ Remdesivir ဆေးကိုကမ္ဘာမှာပထမဆုံးနိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဘာကြောင့်အတည်ပြုပေးလိုက်တာလဲ။အမေရိကန်နဲ့အာရှနိုင်ငံတချို့မှာပဲစတင်ဆန့်သက်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံမှာဆန့်သက်အသုံးပြုနိုင်မယ့်အလားအလာဘယ်လိုရှိသလဲ။စာရာတွေကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါ Antiviral လို့ခေါ်တဲ့ virus ကိုတိုက်ဖြတ်တဲ့ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေးကို COVID-19 ရောဂါကုသရေးမှာဘလောက်ထိစိတ်ချရတယ်လဲဆိုတဲ့အဖြစ်အတိအကျမရှိသေးဘူးလို့ New York မြို့ Wyckoff Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထုကဒေါက်တာဇီယာတက်က VOE ကိုပြောပါရယ်ဒီဆေးကြောင့်ကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးမှုနှုန်းဘလောက်ရော့ကျစေတယ်လဲဆိုတဲ့ရလဒ်အခုချိန်ထိထွက်မလာသေးဘူးလို့သူကဆိုပါရယ
် Remdesivir the antiviral effect ရှိတယ်ဒါသေချာတယ်ဒါတရားရခင်လုံးသေချာဘလောက်ထိ effective ဖြစ်တယ်လဲ effective တော့ဖြစ်တယ်ဟုတ်ဒါပေမဲ့ဘလောက်ကြီးထိ potency effective ဖြစ်တယ်ဆိုတော့ဒီနေ့ဒီအချိန်ထိဟို ID drug ကတော့မဟုတ်ဘူ
းအရင်က Ebola virus အတွက် American ပြည်ထောင်စုမှာစတင်တီထွင်ခဲ့တာဖြစ်ပြီးအဲ့ဒီဆေးကိုအခု COVID-19 ရောဂါကုသရေးမှာ CDC American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနဒေါက်တာ Anthony Fauci အဖွဲ့ဦးဆောင်ပြီး COVID လူနာအယောက်1000ကိုစတင်ဆန့်သက်ကုသပေးခဲ့ကြောင်းဒေါက်တာဇီယာတက်ကပြောပါတယ်
ACWD study တို့ပေါ်တော့ပေါ့เนาะကျွန်တော်ဒီ COVID-19 မှာဆိုရင်တော့ ACWD study က very first ပေါ့ပေါ့လူရောက်တစ်ထောင်စံထားတဲ့ data ပါဒါသူတော့ဒီ data တခုရဲ့ preliminary data ကိုသူကစပြီးပြောပြလိုက်တာ။ဘာပြောပြလိုက်တာလဲဆိုတော့ Remdesivir ပေးထားတဲ့ data နဲ့ standard of care ပေါ့เนาะဘာလို့လဲဆိုတော့ဒီဆေးအသစ်တခုသုံးလို့ရှိရင်ကျွန်တော်တို့က standard of care နဲ့အများအားလိုက်ချင်ရပါတယ် clinical trial မှာ standard of care ဆိုတာဒီယောဂါမှာဆိုလို့ရှိရင် oxygen ပေါ့ဒါမှမဟုတ် medical data ပေါ့ဆိုတော့ပြလိုက်တဲ့အခါဆေးရုံကနေResevia ပြီးထားတဲ့ဒီဓာတ်ဒီ၄ရက်နဲ့၄ရက်တက်တော့6 block ပွာပါတယ်ဒီကွာတယ်ပေါ့နော်ဆေးရုံကနေ discharge လုပ်နိုင်တယ်ဒီကပွာပါတယ်ဆိုတော့ပြဒါသူအနေနဲ့ပြထားတဲ့အပိုင်းဒီဆေးရုံကနေ discharge လုပ်နိုင်တဲ့အပိုင်းကိုသူကပြထားတာ okay ဒါပေမဲ့ mortality ဆိုတော့သေနှုန်းကလာသေးပါဘူးဒီက okay ဒါလူရောက်တစ်ထောင်တော့ဆိုတော့အဲ့ဒီ data ရောက်လာတဲ့အခါမှာ9ရက်ဆေးရုံကနေပွာတယ်ဆိုတော့ဆေးရုံကနေဆင်းတယ်ဆိုတော့တော်တော်လူကရှင်လို့ပေါ့နော်လူတွေကအကုန်လုံးကျွန်တော်တို့အကုန်လုံးဒီ scientist တော်တော်များများဒီလိုပဲတတ်ပတ်လိုက်တယ်ဆိုတော့ဒီ CE ကို FDA က approve for the COVID-19 အတွက်ဆိုပြီးတော့ first in the whole world my United States ကစပြီးတော့ approve လုပ်ပေးတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာလည်း Remdesivir ဆေးနဲ့စမ်းသပ်ကုသမှုတွေလုပ်ခဲ့ပေမဲ့ရပ်ဆိုင်းခဲ့တာတွေ့ရတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ
်ဆိုတော့ဒီတရုတ်ပြည်ကဒီတာကဘာကိုပြောသလဲဆိုတော့လူနာဒီတိတ်နှုံးပြီး Remdesivir သုံးထားတာနဲ့ Remdesivir မသုံးထားတာနဲ့တိတ်နှုံးပြီးဘာမှသိမပွားပါဘူးစနစ်ဒါဆက်လေးပါဆက်တော့ရှိပါလိမ့်တကယ်တော့ Remdesivir သုံးတဲ့ဒီမှာ14ရာခိုင်နှုန်းရှိပြီးတော့တို့ကျွန်တော်တို့ပါ standard of care ပေါ့နော် oxygen ပေးတယ်လို့အခုတခြားဒီ supportive care ပေးတယ်လို့ဒီမှာ12ရာခိုင်နှုန်းဆိုတော့အဲ့ဒီ data လေးပဲထွက်ပြနေတယ်
တိရုပ်ကပေးတဲ့အချက်လက်တွေအရ Remdesivir ဆေးအာနိသင်အပေါ်မျှော်လင့်ချက်ပျောက်ဆုံးနေခြင်း American ကျန်းမာရေးဌာနဘက်ကလူအယောက်1000ကိုဒီဆေးနဲ့ဆန့်သက်ကုသပြီးကနဦးရလက်တွေကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့ဒေါက်တာဇီယာတက်ကဆိုပါတယ်လက်ရှိအမေရိကန်အပါအဝင်ဂျပန်ပါကစ္စတန်စတဲ့အာရှနိုင်ငံတို့မှပဲစတင်ဆန့်သက်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံအတွက်ရောမျှော်လင့်ချက်ရှိနိုင်သလားဒေါက်တာဇီယာတက်ကတော့အခုလိုပြောပါတယ
်ကျွန်တော်သိသလောက်ကတော့မြန်မာနိုင်ငံမှာဒီ WHO လုပ်တဲ့ clinical trial တွေအများကြီးရှိပါတယ်မလေးရီးယားတို့ TB တို့အပိုင်းတွေရှိပါတယ်ပေါ့နော်ဒါပေမဲ့လည်းတို့ the biggest clinical trial ဖြစ်တဲ့ HIV trial တို့ဒီလိုဟာမျိုးတွေကတော့ပုံမှန်နိုင်ငံကိုသူတို့ပတ်သက်မှုမရှိသေးပါဘူးဆိုတော့တကယ်လို့ဒါပါဝင်ပတ်သက်မှုရှိထားလို့ရှိရင်တော့ connection ရှိထားရတဲ့ကြောင့်လောက်ရတာကြရတာတွေ့ရတာပေါ့နော်သူတို့ ਨੇ သိတဲ့အခါကျတော့ဒါပေမဲ့လည်းမရနိုင်ဆိုတော့မရှိပါဘူးဆိုတော့ဒီဆေးတွေကိုရနိုင်လားဆိုတော့ antiviral အတွက်ကတော့နည်းနည်းတော့ခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ဟို US အနေနဲ့ကကျွန်တော်နားလေတော့ကအလုံးကြီးသိန်းခွဲရှိနေတယ်တူတယ်ဘာလို့ဆိုတော့အဲ့ဒါကြီးအကုန်လုံးက US ဘယ်ပေးရမှာကျွန်တဲ့နိုင်ငံတော့သူတို့ distribute မလုပ်ဘူးနဲ့တူပါတယ်ပြီးလျက်တာဟိတ
် Remdesivir ဆေးကို American company ကြီးတစ်ခုဖြစ်တဲ့ Gilead Science ကထိန်းချုပ်ထားတာပါ FDA ကဒီဆေးကိုအတည်ပြုပြီးရပိုင်းအတွင်းမှာပဲ American နိုင်ငံတော်အမြန်ဆုံးဖြန့်ချီကုသပေးနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ American ကျန်းမာရေးတာဝန်ရှိသူတွေကလည်းပြောကြားခဲ့ပါတယ်ရှင်